မြန်မာနိုင်ငံမှာစစ်တပ်ကလူ့ခွင့်ကြီးချုပ်ဖောက်မှုတွေစနစ်တကျနဲ့ကျေကျေပြန့်ပြန့်တိုးပြီးကျွလွန်နေတဲ့အတွက်အကြမ်းဖက်မှုတွေရပ်တန့်သွားအောင်နိုင်ငံတကာအတိုင်းအဝန်းကတိကျပြတ်သားတဲ့အရေးယူမှုတွေချမှတ်ဖို့လိုတဲ့အကြောင်းလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမစ္စတာဘာရှယ်လက်ကတောင်းဆိုလိုက်ပါတယ်။လူနေထူထပ်တဲ့နေရာတွေမှာလေကြောင်းကဘုံကျဲတက်ခတ်တာလက်နက်ကြီးတွေတုံးပြီးရွယ်ကျဲရှိရှိအရသားတွေကိုပြစ်ခတ်တက်ခတ်နေတာတွေဟာစီရဇိုးမှုဒါမှမဟုတ်လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝမှုမြောက်တဲ့အကြောင်း49ကြိမ်မြောက်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီပုံမှန်အစည်းအဝေးမှာအစီရင်ခံစာထုတ်ပြန်တာပါမြန်မာနိုင်ငံရဲ့အကြမ်းတမ်းဖြည့်ရှင်းနိုင်ရေးရနိုင်နိုင်ရည်လမ်းအနေနဲ့ကူညီရေးအပါအဝင်လူ့ခွင့်ရေးချိုးဖောက်မှုတွေအကြီးအကျယ်ဆက်လက်ကျူးလွန်နေသူတွေကိုနိုင်ငံတကာလူ့ခွင့်ရေးဥပဒေနဲ့အညီအရေးယူနိုင်ရေးနိုင်ငံတကာအတန်းဝိုင်းကိုကော်မရှင်နာမင်းကြီးမစ္စတာဘာရှယ်လက်ကတောင်းဆိုပါတယ်ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတံခံရသူတွေအပါအဝင်မျက်မြင်သက်သေတွေလူခွင့်ရေးလှုပ်ရှားသူတွေ155ယောက်ကိုတွေ့ဆုံမေးမြန်းထားသလိုဂျိုရုဆက်သွယ်ရေးပုံနေနဲ့သတင်းဌာနတွေရဲ့အတည်ပြုချက်ယုံကြည်စိတ်ချရတဲ့လွတ်လပ်ပွင့်လင်းတဲ့သတင်းအချက်အလက်တွေကိုအခြေခံတဲ့အကြောင်းနဲ့အစီအငါစာပါအချက်တွေဟာမြန်မာပြည်သူတွေရင်ဆိုင်နေရတဲ့အခွင့်အရေးချိုးဖောက်ခံရမှုရဲ့စိတ်တပိုင်းပဲဖြစ်တယ်လို့လည်းရေးသားထားပါတယ်ခင်ဗျာ